อูเมอาปาตารอรีอะเคนอะกลานเนี่ยฮะ
ထောင်ရမယ်အစီအစဉ်ကဖြစ်ရမယ်၆ချောင်းစီရဖြစ်ချက်တွေနဲ့ပရိသတ်တွေနဲ့တူတူရှိနေမှာဖြစ်ပါတယ
် Spooky Radio
နင်မ AB စောင့်မဘူးမူးမဘာလို့ဟင်းစောင့်မဘူးဗျနင်မ A ရောမူးချဘာလို့
ကျွန်တော်ကလွန်ခဲ့တဲ့နှစ်နှစ်လောက်ကစေတန်းចောင်းသားလေးတယောက်ပေါ့မြို့တစ်မြို့မှာចောင်းတက်ဖို့ဆိုပြီးတော့အိမ်ကအဆောင်တစ်ခုကိုပို့ပြီးတော့ចောင်းထားခဲ့ရပြအဲ့မြို့မှာအဆောင်တွေကများတယ်ပြီးတော့နေရာတိုင်းကအပြိုင်ဆိုင်တွေလည်းများတယ်အဆောင်ကရင်အားထက်လူဦးရေများလာတော့နေရာသစ်တိုးချဲ့ဖို့ဆိုပြီးတော့အဆောင်ကနေအိမ်ကြီးတစ်ခုစီပြောင်းဖို့အဆောင်ကစဉ်းစားခဲ့တယ်ចောင်းမဖွင့်ငယ်လောက်တုန်းကအဆောင်ကိုကြိုရောက်နေခဲ့တော့အဆောင်ရွှေ့ရဲ့ခါကြမှာကျွန်တော်တို့တငယ်ချင်းတွေအားလုံးအတူတူကူပြီးတော့ရွှေ့ကြတယ်ဗျာအဲ့ဒီအိမ်ကလွန်ခဲ့တဲ့နှစ်တွေတော့ကော်ဖီစိတ်ုံလုတ်ခဲ့လို့ပြောကြတယ်ဗျအမျိုးသမီးလို့တမားတွေအတော်များခဲ့တယ်အိမ်ကကြီးရဲ့ပြင်မှာခြံထဲမှာကိုရောင်တစ်လုံးလည်းရှိတယ်ဗျရေကန်အကြီးကြီးလည်းရှိတယ်အဲ့ဒီကိုရောင်အနောက်မှာဆိုရင်အရင်ကခြံဆောင်တဲ့ဦးလေးလေးများနေတော့တဲ့ပြင်တော်အိမ်တစ်လုံးလည်းရှိတယ်ဗျတကယ်တော့အဲ့ဒီခြံကခြုံနေရမ်းပေါ်တာဗျအတော်လည်းကျယ်တယ်ဒါပေမဲ့ကျွန်တော်တို့အဆောင်အဖြစ်ပြောင်းရွှေ့ပြီးတဲ့အချိန်မှာတော့ကျွန်တော်တို့အတွက်ညနေပိုင်းကစားပြီးတော့နားတဲ့နေရာပေါ့ဗျာဆက်ဆပြောင်းပြီးတော့တလားလောက်အထိအဆောင်ကတော့ဘာမှတူးကြမှုတော့မရှိဘူးဗျာအဆောင်မှာယောက်ျားလေးများတော့ညာဘက်ဆိုများတစ်ခုခုခိုးလောက်တာတော့ဘာလို့ညာတော့ရှိတယ်ဗျာတရညမှာတော့အဆောင်ရဲ့ကိုရောင်ဟောင်းကြီးအကြောင်းကိုစဉ်းစားမိလို့ဆိုပြီးကျွန်တော်တငယ်ချင်းတွေကမုံလေးကစကားဆလာတယ
်ဟျောင်းဟျောင်းဟျောင်းအကူရောင်ရဲ့နောက်ဘက်မှာငါငိုတန်တွေချားရယ်နော်ငယ်လေးတည်းကငါအဆောင်မှုရှိမှနေလာတော့ဒီအဆောင်ထဲကငါတိတ်မစိမ့်ဘူးဟိုချက်ကလည်းငါအဲ့ဒီဘက်မှာငါရေချိုးပြီးအပြန်ပေါ့ကွာကြောင်တန်ချားလို့ငါသွားကြည့်လိုက်တာရုတ်တရက်မင်းကလေးအတန်ဖြစ်မင်းကလေးအတန်ဖြစ
်ကျွန်တော်တို့လည်းသူ့ကိုစတာပေါ့ဗျာမင်းကလေးတချို့ကလည်းဒီအဆောင်မှာရှိရယ်လေဒါပေမဲ့အဆောင်ကနှစ်ချက်ဆိုတော့သူတို့ကအောက်ထပ်မှာနေရကျွန်တော်ယောက်ျားလေးအဖွဲအပေါ်ထက်မှာသူပြောတဲ့မင်းကလေးငိုတန်းကလည်းအစောမင်းကလေးပဲလို့ကျွန်တော်ထင်ခဲ့တာဗျတကယ်ကြတော့နေ့လည်ခင်းတိမစားပြီးအပေါ်ထက်ဝန်ထမ်းမှာစာချက်နေအောင်အနောက်ဘက်ကိုရောင်ကအချောင်းကိုကျွန်တော်တွေးမိသေးတယ်ဒါပေမဲ့ကျွန်တော်အများကြီးမတွေးလိုက်ရပါဘူးဗျာစိတ်ထဲမှာတော့ခဏခဏပေါ်လာတာပဲအာဒါပေမဲ့ဒီပဝင်းကျင်ကပြတိစစ်စစ်ဆိုတော့အကြာကြီးလည်းမတွေးရဘူးဗျနှစ်ရက်လောက်နေရောကျွန်တော်တို့ဘလုံးကံပြီးတော့ညနေဆုံးအပြန်နေဝန်ကန်ကြီးအချိန်လာပါဗျာရှုပ်တရအပေါ်ထက်ကနေပြီးတော့မကြဘူးတဲ့အတန်တချို့ကျွန်တော်ကြားလိုက်ရတယ်ဗ
ျဟေးဟေးမင်းကြားလိုက်လားအပေါ်ကနှက်တန်လားခိုတန်လားမသိ
ကျွန်တော်လဲတေချာနားထောင်ပြီးတော့တခုခုကိုကောက်ကျင့်နေတဲ့အတန်မျိုးဗျအဲ့ဒါနဲ့ကြွတွေပါရီများလားဆိုပြီးတော့တက်ကြည့်မိလိုက်တယ်ဘာမှတော့ရှိမနေဘူးဗျအဲ့ဒါနဲ့ဝရန်ဒါကိုထွက်ကြည့်လိုက်မိတဲ့အချိန်မှာတော့အမေးရောင်အထုပ်တစ်ခုကိုကျွန်တော်တွေ့လိုက်တယ်
ဟာကွာဘသူများလာပြီအမိုက်ပြစ်ထားလည်းမသိ
ဘူးမုံလေးကတော့ပျော်ပျော်ဆိုနေအဲ့ဒီအမဲရောင်အထုတ်ကြီးကိုကောက်ကင်လေးတေကမှာတော့
ဟာဟေးစပင်တွေကွာ
ဟုတ်တယ်ကွာစပင်တွေအထွေးလိုက်စပင်လုံးအထွေးလက်ကြီးကိုကျွန်တော်တို့အတော်လေးလန့်သွားခဲ့တယ်ဗျဘာဖြစ်လို့လဲဆိုတော့ဘယ်မင်းကလေးကမှအဆောင်ပေါ်တကားမှမတက်ဘူးကြဘူးလေဒီလိုဝမ်းနာဆိုရင်ပိုဆိုးတာပေါ့တခါတလေအဝတ်လမ်းတော့ကျွန်တော်တို့လည်းအဝတ်တွေမှတ်ပြီးတော့အခုလိုကောက်ကင်မိတာတော်တော်လေးကိုအော်ဂလီဆန်နေကြတငယ်ချင်းတွေအားလုံးကိုလှမ်းခေါ်မလို့လုပ်တဲ့အချိန်မှာရုတ်တရက်အနောက်ဘက်ကနေပြီးတော့ဘာမှမသိရတဲ့ခုခုစောင့်တွန်းလိုက်တယ်လို့မျိုးကျွန်တော်လေထဲမှာမြောက်ပြီးတော့ခါနဲ့မြေကိုချုံးပြစ်ပြီးတော့အောက်ကိုပူကြတယ်
အောက်ကိုပူကြတယ
်တေးအောင်နာလို့អော်တာဒါပေမဲ့ဘယ်သူမှမကြားကြဘူးဗျထားလို့ရလည်းမရဘူးထားအောင်လိုက်တဲ့ခါမှာရုတ်တရက်တကားနာနေပြီးတော့ကစုံတရားတေချာစိုက်ကြည့်နေအောင်တတိထားမိသွားတယ်။မုံလေးကအပေါ်ထက်ကိုတက်လာတယ်။ ကျွန်တော်တွေ့ပြီးတော့အဆောင်မှုစီကိုအမြင်ခေါ်သွားတယ်ကျွန်တော်ဆေးရုံလိုက်ပို့ကြတယ်ဗျကျွန်တော်လည်းလမ်းမှာဖြစ်သမျှအကြောင်းတွေအကုန်ပြောပြတာပေါ့
ပေါ်တတ်တတ်အဝိဆူတွေလှမ်းလာလို့ကမင်းရေနဲ့ချော်လဲတာ
ကျွန်တော်လည်းအဲ့အကြောင်းလွယ်လွယ်လေးမေးလိုက်တယ်ဗျညဘက်အဆောင်ကိုပြင်ရောက်တော့စိတ်ထဲကလည်းတမျိုးပဲတစုံတစ်ယောက်ကအနောက်ကနေပြီးတော့ခိုးဆွဲထားသလိုမျိုးကြီးဗျအဲ့ဒါနဲ့ဆေးလင်းဆေးတော့ပြီးတော့ကျွန်တော်အစောပိုင်းနားလိုက်တယ်။နောက်နေ့မနေ့ရောက်တော့ထူးထူးဆန်းဆန်းမနေ့ကဘာမှမဖြစ်သလိုခါတက်တာသွားတယ
်။အေးတကယ်ချင်းမင်းဒီနေ့နေမကောင်းသေးဘူးဆိုရင်လည်းဆရာကဒီနေ့နားလိုက်တဲ့
။ကျွန်တော်ကစကားသိပ်များတဲ့သူဆိုတော့တယောက်တည်းပြင်းတာပေါ့ဗျာ။ခဏလေးလည်းကြာရောကျွန်တော်စာကြက်နေရောတင်းရောထက်ပြီးတော့စိုက်ကြည့်နေတယ်လို့ခံစားရတယ်ဗျာ
။ခံစားရတယ်ဗျာ
။ကျွန်တော်လည်းစာကြက်တဲ့ခုံကထပြီးတော့လှေကားနားကိုသွားကြည့်လိုက်တယ်။သူမတော့ရှိမနေဘူးဗျအဲ့ဒီချိန်မှာရုတ်တရက်လေကျန်းလာပြီးတော့ပတင်းဘောင်ကစောင့်ပိတ်ပြီးတော့မှန်တစ်ချက်ကွဲထွက်လာတယ်ဗျကျွန်တော်ရဲ့အနောက်ဘက်ကနေပြီးတော့လက်တစ်ဖက်ကပခုံးပေါ်ဆွက်ကနေပုတ်လိုက်တာမျိုးလည်းကျွန်တော်ခံစားလိုက်ရတယ်ကျွန်တော်လှမ်းပြီးတော့អော်လိုက်တဲ့ခါမှာဘသူကမှလည်းရှိမနေဘူးဗျဒီရက်ပိုင်းကျွန်တော်လဲပြီးမှတခုခုစုံနေတယ်လို့မျိုးခံစားနေရတယ်ဗျဒီနေ့အဆောင်မှာကျွန်တော်အကြိုက်ဆုံးအရွက်ကြော်ချက်ထားတာအဲ့တော့မစားနိုင်ဘူးဗျ။ညနေပိုင်းအထိဘာမှမစားနိုင်တော့ကျွန်တော်မူးလာရော။အဲ့ခါမှာကျွန်တော်ပါဆက်ကစပင်ကြီးတွေအဲ့လိုဖြစ်ပြီးရောကျွန်တော်အဖျားတွေတက်လာရော။ဒီကောင်လုံးလည်းပူနေရပဲ။အတွင်းထဲမှာတော့ကျွန်တော်အေးဆက်နေရဗျ။ခါကတော့နည်းနည်းတက်တာနေပြီးမှမီးလောင်သမျိုးကိုကျွန်တော်နာကျင်လာတယ်ဗျ။ဒီဆောင်လုံးကလည်းကျွန်တော်စိတ်ပူနေကြတယ်။ကျွန်တော်လည်းတော်တော်လေးကိုစိတ်ညစ်နေပြီဗျ။မနေ့ပြန်အင်အားလူတွေလာခေါ်ဖို့အတွက်ကျွန်တော်ဖုန်းဆက်လိုက်တယ်။အဲ့ညတွင်စေနိုင်လောက်မှာကျွန်တော်အိမ်မက်လိုမျိုးတကူကိုခံစားရတယ်ဗျကျွန်တော်အိမ်နေတဲ့အချိန်အပေါ်ကနေပြီးအေးဆက်နေတဲ့မျိုးလုံးင်းနဲ့ကျွန်တော်ကိုကြည့်နေကြတယ်တကူလုံးကအေးခဲနေတယ်လို့မျိုးဘာစကားမှလည်းကျွန်တော်ပြောလို့မရဘူးဗျရှုပ်တရက်အိမ်နေရနေပြီးတော့ကျွန်တော်လေထဲကိုဆွဲခေါ်သွားတယ်ဗျကျွန်တော်တကူလုံးမြောက်တက်သွားပြီးတော့ညင်ရီကြလာတယ်ကျွန်တော်ဘာမှလှုပ်ရှားလို့မရတော့ဘူးခင်ဗျအဲ့ဒီအချိန်အခန်းအဖြစ်တော်တဲ့တယောက်ကကျွန်တော်မတည့်ရနေရအောင်တွေ့သွားပြီးတော့တတ်တာလားတငယ်ချင်းဆိုပြီးတော့လှမ်းမိတယ်ကျွန်တော်မျက်နှာတစ်ခုလုံးရွှဲ့ဆောင်းနေပြီးတော့ခြေထောက်နဲ့မြေပြင်လွတ်နေအောင်သူတွေ့သွားတယ်ဗျသူလှမ်းပြီးတော့អော်တယ်တငယ်ချင်းနေအားလုံးပြေးလာကြပြီဘေးကနေဆွဲပြီးတော့ကျွန်တော်ဘာဖြစ်တာလဲလို့ဝိုင်းမေးကြတယ်ဗျကျွန်တော်ပြောနေပေမဲ့သူတို့မေးတယ်မေးကုန်တယ်ပဲကျွန်တော်စက်ကြားနေရတယ်နောက်မှကျွန်တော်သတိထားမိတာကျွန်တော်ခန္ဓာကိုယ်အတွင်းမှာကျွန်တော်ပြန်ပိတ်မိနေတယ်လို့မျိုးခံစားရတယ်။ကျွန်တော်စကားတွေကကျွန်တော်အော်ပြောဝင်မကြားဘူးဗျ။တစုံတရာလည်းလက်နဲ့ကုတ်ဆွဲထားတယ်။ကျွန်တော်နားထဲမှာတော့တချင်းဆိုတဲ့တွေကိုကျွန်တော်ကြားနေရတယ်။အဲ့ဒီအတန်တွေကအခုထိကျွန်တော်စိတ်ထဲကိုခြောက်လန့်နေရုံပဲ
။မိမအေးပြီးဆောင်းမပူရင်ဘုမဘာလို့ဆောင်းမပူပြီးမိမအေးရောမူးချဘာလို့နောက်ခေါ်ပြီးပြန်မောင်းထုတ်ရင်ညှင်းကိုဟာတက်မယ်
အိမ်ကအမြန်ပဲညတွင်းချင်းရောက်လာကြပြီးတော့ကျွန်တော်သေးချာကြည့်ပြီးမိကုန်းနေမေးတယ်ဗျ။ဒါပေမဲ့ကျွန်တော်ဖြေအောင်သူတို့မကြားကြဘူး။ငုံလင်းလေရောကျွန်တော်ဘာမှစဉ်းစားလို့မရပါပဲ။အချိန်ကြာနေမြခေါင်းလေးကိုတူးတူးလိုပြန်ပြီးတော့ချောင်းလန့်နေတော့မယ်ဗျ။အဆောင်ကနေကျွန်တော်ထွက်လာပြီးရနောက်ပိုင်းမှာအဆောင်မှာအဲ့လိုတည်င်းနေကျွန်တော်ကြားနေရတော့မယ်။နောက်တော့အဆောင်နောက်ကပြင်တော်အိမ်ကဦးလေးကြီးဟာသူ့သမီးကိုအရက်မူတိုင်းစပင်းကိုအရက်ပလင်းဖန်ခွဲတွေနဲ့ဆွဲဖြတ်တာတဲ့အဲ့ဒီဖန်ခွဲတွေနဲ့ကတုံးတုံးပြီးတော့ခဏခဏနှိပ်ဆက်ခဲ့တယ်တဲ့ပြီးတော့သူ့သမီးကသူ့ကိုယ်တိုင်ပဲကိုဖန်ခွဲစားနဲ့လက်ကောက်ဝက်ကသွေးကြောဆွဲဖြတ်ပြီးတော့အဆုံးစီရင်ခဲ့တယ်တဲ့အဲ့ဒီအချိန်မှာသူ့အမေကတွေ့ပြီးတော့ဆေးရုံပို့ပေးလိုက်ရတယ်တဲ့အဲ့ဒီဆေးရုံကစင်းပြီးတော့နောက်ပိုင်းမှာထူးဆန်းတာနဲ့ရှောက်ပြောနေလို့နောက်ပိုင်းအယူတော်ကိုထပ်ပြီးအပို့ခံလိုက်ရတယ်။အယူတော်မှလည်းပြဿနာတွေတော်တော်လေးရှာလို့အိမ်ကိုပြန်ပို့ခဲ့ကြတယ်တဲ့။မကြခင်မှာပဲပဝင်းကြီးမှာရှိရဲ့စပင်တွေရောသူ့စပင်တွေရောတွေးသည်မစပင်တွေအားလုံးလိုက်ဆွဲပြီးတော့ဝါးစားတဲ့အယူတရားဖြစ်သွားခဲ့ရတယ်။နောက်တော့ရုတ်တရက်ဘာအကြောင်းမှမသိဘဲနဲ့သူဆုံးသွားခဲ့တယ်ဗျ။တေချာမသိနိုင်လောက်ချောက်လန့်နေပြီပဲ။အိမ်မက်ဆိုရင်တော့မှအိမ်မက်ဆိုးဖြစ်ကျွန်တော်ဒီနေ့ထိကြောက်နေရတော့မယ်ဗျ။ ုတင်ဆက်ပေးခဲ့တဲ့ Spooky Radio ဆိုတဲ့အစီအစဉ်ကိုတော့ကျွန်တော်မြင်မဲသူနဲ့အတူတူကိုထွန်းနိုင်ဦးတို့ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ
်ပရလောအနာချယ်ရီ FM အောက်ဆောင်အောင်မှာပူဒူပူပရကအေ